စီးရီးယားပေါ်စီးရီးယားအရေးယူဖို့ဆိုတဲ့ကိစ္စကိုအမေရိကန်တို့ပြစ်ပယ်မထားဘူးလို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအစင်ချင်းမဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုလို့ပြောဆိုခဲ့ပြီးတံပိုးကြီးကြီးပေးဆက်ရမယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးတဲ့နောက်ကာကွယ်ဝင်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီကိစ္စကိုကင်တွယ်ဖို့အတွက်အမေရိကန်က NATO မြောက် Atlantic စစ်စာချုပ်အဖွဲ့ကာတာကဘာတလွှားကမဟာမိတ်တွေနဲ့အတူဆောင်ရွက်နေတယ်လို့လဲဝန်ကြီးမက်တစ်ကသတင်းထုတ်တီကိုပြောဆိုပါတယ်။ဓာတုလက်နက်အလုံးရှင်းလင်းပြည်ရေးလုပ်ငန်းစဉ်မှာရုရှားကအာမခံထားတဲ့ကြားကပဲဓာတုလက်နက်တွေဘာကြောင့်ဆက်ပြီးသုံးနေတယ်လဲဆိုတာကိုအရင်ဆုံးကြည့်ကြရမယ်လို့အမေရိကန်ကာကွယ်ဝန်ကြီးမက်တစ်ကပြောဆိုပါတယ်။ကာတာဆော်ဘွားနယ်လဲအမေရိကန်စစ်ထနာချုပ်ပင်တဂွန်မှာတင်းနှလာနေမှာတွေ့ဆုံပါတယ်။ဆီးရီးယားနိုင်ငံတွင်းကဓာတုလက်နက်နဲ့တိုက်ခိုက်မှုတွေကိုအပြင်းထန်ရှုတ်ချတဲ့အကြောင်းဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုတာဝန်ခံရမယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်တို့သဘောတူခဲ့တဲ့အကြောင်းလဲအမေရိကန်သမ္မတအင်ဂျူရောကမနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာထုတ်ဖော်ပြောဆိုထားပါတယ်ရှင်။